ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာရှမ်းတောင်ပိုင်းတပ်နဲ့တအောင်တပ်တို့ကြားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာပဲအစိုးရတပ်ဖက်ကနေနယ်မြေတည်ငြိမ်ရေးလက်နက်ကိုင်ဖွဲ့စည်းအားလုံးကိုရှင်းလင်းနေတယ်လို့သတင်းထုတ်ပြန်ပြီးတဲ့နောက်ဒီကနေ့မှာတော့တအောင်တပ်ကိုအင်အားသုံးပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာနေပါတယ်ဒီလိုဒေသရင်းစစ်ရေးတင်းမာမှုတွေကြောင့်တိုက်ပွဲတွေကြောင့်ထောင်ချီပြီးတော့စစ်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အိမ်ပြန်နိုင်ရေးကလည်းအတော်လေးကိုမရင်မရဖြစ်လာနေတာပါအခြေအနေအသေးစိတ်ကိုနားဆင်ပါရှင်အပြည့်ရဲ့လက်မှတ်မထိုးထားတဲ့တောင်ပလောင်တက်ကိုရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာစစ်တပ်ဘက်ကအင်အားသုံးပြီးအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်လာနေတယ်လို့တောင်တက် TLL ကပြောပါတယ်။ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မနက်ပိုင်းကနေစလို့နေ့လယ်ပိုင်းအထိရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်တောင်30ကျေးရွာ၊ကွဲဟဲကျေးရွာ၊မြိုင်ကျေးရွာတွေမှာအစိုးရတပ်မ89နဲ့တောင်တက်တို့ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ TLL ရဲ့ပြောခွင့်ရဗိုလ်မှူးမိုက်အိုက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။ She sell theအထူးစီအတိုင်းအတာနဲ့ဆိုရင်တော့တိုက်ပွဲပုံကျင်းထလာတဲ့နေထားရှိတယ်။တိုက်ပွဲကရကင်းကတည်းကပူပြီးများပြားလာမှုအနေထားတော့ရှိတယ်။အင်းအားဆုံးမှလည်းရှင်းလင်းရေးလုပ်မယ်ဆိုရင်တော့အဲ့ဒါတော့မကတဲ့ပြည်ရှင်ပြီးတော့ဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့ဒီကူရကျွန်တော်အာဆီယံနဲ့တိုက်ပွဲဖြစ်နေကြတာကိုအာဆီယံကိုပြန်ခိုင်းနိုင်ပြန်အာဆီယံမဆုပ်ဘူး။ရှေ့လျှောက်ရင်းအာဆီယံနဲ့ကျွန်တော်တိုက်ပွဲဥတည်မှုမရှိဘူးလို့လည်းမပြောနိုင်အမခံချက်မပေးနိုင်ဘူး။အစိုးရကလည်းတိုက်ပွဲပုံပြီးပြင်းထလာလို့ရှိရင်တော့ဒီထုတွေကကူရစီဗီဆောင်တွေတော်တော်များတယ်အမင်းဆက်ကြည့်လို့ရှင်တော့တပတ်ပုံပြီးထားလို့ရှင်တော့စီဗီဆောင်ကပုံပြီးများလာနိုင်တဲ့အနေထားရှိတယ်လူထုတွေပုံပြီးဒုက္ခရောက်နိုင်တဲ့အလားလာတော့ရှိတယ်ညီအစ်ကိုမဖြစ်ရှင်နေလာတော့လုံးဝအမိုင်းနဲ့နေလာတော့ကျွန်တော်မြင်တာပ
ါရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်ကြောင်မဲမြို့နယ်တွေရဲ့ RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ SSC တောင်ပိုင်းတပ်နဲ့တအောင်တပ် TLN တို့အကြားတိုက်ပွဲတွေကလာနေချီဖြစ်ပွားလာနေတဲ့အတွက်တိုက်ပွဲတွေကြောင့်ဒေသခံပြည်သူထောင်ချီဒုက္ခရောက်နေကြရတာကိုပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကပြည်သူ့လွတ်တော်မှာအရေးတကြီးအဆိုတင်သွင်းခဲ့တယ်လို့ရှမ်းပြည်နယ်အစိုးရဘက်ကလည်းစစ်ရေးဖြေရှင်းပေးဖို့ဆွေးနွေးခဲ့ကြပြီးတဲ့နောက်အပြည့်ရလက်မှတ်ထိုးထားတဲ့ RCSS ကိုမြန်မာစစ်တပ်ကတိုက်ပွဲနယ်မြေတွေကနေပြန်ဆုတ်ခိုင်းခဲ့ပါတယ်။ဒါပေမဲ့လည်း RCSS SSA အဖွဲ့ဘက်ကဆုတ်မပေးဘဲအင်အားပို့ပြီးဖြေလာတာကြောင့်အဲ့ဒီနယ်မြေတွေကနေလက်နက်ကိုင်အဖွဲ့အလုံးကိုရှင်းလင်းနေတယ်လို့တပ်မတော်ကာကွယ်ဦးစည်းချုပ်ရုံးဘက်ကသတင်းထုတ်ပြန်ထားပါတယ်။ခုချိန်ထိတော့ TLL တပ်ဖွဲ့တွေကိုအစိုးရစစ်တပ်ကတိုက်ခိုက်နေပြီး RCSS နဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့သတင်းတွေတော့မကြားရသေးပါဘူး။အခုဖြစ်နေတဲ့စစ်ရေးပြဿနာကိုကြားဝင်စစ်ဆက်ဖြေရှင်းပေးဖို့နိုင်ဟန်သာဗိုလ်ချုပ်ခွန်မော်နဲ့ဦးသိန်းစော်တို့ပါဝင်တဲ့ညှိနှိုင်းဖြေရှင်းရေးကော်မတီတရက်ကိုလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအရေးပေါ်အစည်းအဝေးလုပ်ပြီးတော့ဖွဲ့စည်းခဲ့ပါတယ်။အခုချိန်မှာတော့နှစ်ဖက်တွေ့ဆုံဆွေးနွေးဖို့အရေးစီစဉ်နေတယ်လို့ TLN ဘက်ကပြောပါတယ
်။ UNFC ကအစည်းအဝေးပြီးတော့ဒီဖြေရှင်းရေးအဖွဲ့အစည်းမှာဖွဲ့စည်းလိုက်တယ်။အဲ့မှာကျွန်တော်တွေ့ဆုံမယ့်နေရာပေါ်တော့တရားမယ့်အဖွဲ့အစည်းအမှညီပေးဖို့ဆိုမှပြော UNC ကိုပြောထားတယ်အခု UNC ကအဲ့ကိစ္စကိုလည်းညီပေးနေတယ်ခင်ဗျဘယ်နည်းပဲချင်းဖြစ်မလဲဆိုတော့ကျွန်တော်မတိရသေးဘူးခင်ဗျ
တအောင်တက်အနေနဲ့နည်းမြေတည်ငြိမ်အေးချမ်းရေးနဲ့တိုက်ပွဲတွေအဆုံးသတ်နိုင်ရေးလိုလားကြောင်းကိုလည်းပြောပါတယ
်ဒီကတော့သူစီဘက်ကရပ်ပေးဖို့ဆိုရင်တော့ဒီတက်ပွဲကတော့ရောက်ကြတော့မှာနော်ဒီစံတဲ့ပွင့်ပြမှာဖြည့်ရှင်းတဲ့နီလာတော့လည်းကျွန်တော်လည်းမလုပ်ချင်ဘူးမင်္ဂလာနီလာနဲ့မဟုတ်ဘူးပြေဆုံးဆွေးနွေးမှုကတော့အဓိကဖြည့်ရှင်းတဲ့နီလာဖြစ်တယ်ဒါအစီအစဲပဲလည်းကျွန်တော်ကပြေဆုံးဆွေးနွေးမှုနဲ့အဆင်ပြေရှိတယ်ဒီအစီအပဲမှာလည်းငကူကအစီလက်မထိုးဖို့တော့လည်းကျွန်တော်တောက်လျှောက်လိုက်လာတယ်ဒါပေမဲ့နောက်ဆုံးမှာတော့မဖြစ်လာဘူးဘောနော်လာမယ့်အစီအတက်လာလို့ရှိရင်တော့ရင်းချင်းကြီးကိစ္စဆက်ပြီးဆွေးနွေးဖို့တော့ကျွန်တော်မျှော်လင့်တယ်ကျွန်တော်ဆက်ပြီးဆွေးနွေးဖို့အဆင်ပြေရှိတယ်
လက်တလောမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတိုက်ပွဲတွေကြောင့်ဒေသခံတွေဟာစစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်တယ်လို့မထွက်ပြေးနိုင်မဲရွာတွေထဲပိတ်မိနေတဲ့ပြည်သူတွေလည်းရှိနေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။စစ်ရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့တွေ့ဆုံဆွေးနွေးဖြေရှာကြပါလို့လည်းဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူငယ်ကွန်ရက်အဖွဲ့ကစိုင်းတော်ဆိုင်ကအခုလိုပြောပါတယ
်။အတက်နိုင်ဆုံးကတော့နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြေရှင်းစေချင်တဲ့ငင်းချမ်းရေးပေါ့။ငင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းစေချင်တဲ့သဘောထားရှိပါမယ်။အဲ့တော့အလုံးကကိုတိုင်းသားညီကောင်တို့မှနေပဲဆိုတော့ဒီဘက်နာမှာနိုင်ငံတော်ဝဲတနာပါတယ်တက္ကပတိပြည်တိုင်းသားတက္ကပတိပြည်အစိုးရတက္ကပတိပြည်ဒီကတော့ကိုတဲ့အောက်လည်းနေပါလိမ့်မယ်ပြင်ကြည့်ကြည့်တွေ့အဲ့နေရပြန်လို့မရတဲ့အနေထားမျိုးမှာကြည့်တွေ့တွေ့ရစားဖို့နေရကအကုန်လုံးကလေးတွေပညာရေးကအစနစ်နာဆုံးရှုံးမှုတွေအများကြီးပါတယ်
ထောင်ချီတဲ့ဒုက္ခတွေဒီအတွက်စစ်ဘေးရှောင်ဒုက္ခတွေစခန်းတွေကိုဖွင့်လှစ်ထားပြီးအကူအညီပေးနေကြပါပေမယ့်ဘေးလွတ်ရာကိုပြရတဲ့ဒေသခံပြည်သူတွေမှာစစ်ဘေးတန်းကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေတိတ်ကြီးမာနေပြီဖြစ်လို့ဒေသတွင်းတည်ငြိမ်ရေးနေရာရင်းပြန်နိုင်ရေးရေရှည်ဘဝရည်တည်နိုင်ရေးလူမှုစီးပွားတွေပြန်လည်တည်ဆောက်နိုင်ရေးနဲ့ဒေသတွင်းဖွ